ထိုင်းနိုင်ငံနဲ့နယ်စပ်နီးမလေးရှားနိုင်ငံတော်ရန်တနေရာကလူသေအလောင်းတွေကိုမြေမြုပ်ထားရနေရာမှာလူပေါင်း139ယောက်ကိုမြုပ်နှံခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းမလေးရှားပြည်ရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးကပြောပါတယ်။ကျင်းနေချင်းမှာလူသေအလောင်းတလောင်းထက်ပိုမြုပ်ထားနိုင်တယ်လို့အစိုးရမှတန်ဆာပြစ်ခဲ့ကြပေမဲ့တယောက်ချင်းစီမြုပ်နှံထားတာကိုသာတွေ့ရတဲ့အကြောင်းဒုဝန်ကြီးဝန်ကျူရီ92 ကိုဂျာဖာကဒီကနေ့ပဲပြောသတင်းတော်တွေကိုပြောခဲ့တာပါ။လူမောင်ခိုသူတွေကမြုပ်နှံခဲ့တယ်လို့တန်ဆာရှိနေရတဲ့အလောင်းတွေကိုမွတ်စလင်ထုံးတဲ့ဆင်လာတိုင်းအဝတ်ဖြူတွေနဲ့ပတ်ပြီးမြုပ်နှံထားတာတွေ့ရတယ်လို့လည်းပြောပါရယ်။အလောင်းတွေမြုပ်နှံထားတဲ့နေရာတွေကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲတပ်ဖွဲ့အကြီးကဲခလစ်တဘူဖေကတနင်္လာနေ့ကကြေညာခဲ့ချိန်မှာတော့လူမောင်ခိုသူတွေရဲ့စခန်းနေလို့ယူဆရတဲ့နေရာပေါင်း28ခုကိုဖော်ထုတ်နိုင်ခဲ့ပြီးစခန်းတစ်ခုမှာလူ20ကနေ300လောက်ထိနေခဲ့ကြပုံရတယ်လို့လည်းပြောဆိုထားတာပါ။အလားတူတော်ရင်စကန်နေနဲ့အလောင်းတွေမြုပ်နေတဲ့နေရာတွေကိုထိုင်းနိုင်ငံဘက်ချမ်းမှာလည်းဒီလာဇမ်းမိုင်းတို့ကရှာဖွေတွေ့ရှိခဲ့ကြပါတယ်။မြန်မာနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းနေတဲ့သူတွေကိုထိုင်းနိုင်ငံကတစ်ဆင့်မလေးရှား၊အင်ဒိုနီးရှားစတဲ့နိုင်ငံတွေကိုလူမောင်ခိုသူတွေတရားမဝင်ပို့ဆောင်ရောက်ကအရှိတောင်အရှာတီးသားမှာလူမောင်ခုံမှုပြဿနာနဲ့ရင်ဆိုင်နေရတာပါ။မချသိရင်လာတွေမှာဆက်လက်ရင်းနဲ့ပြည်လည်ပြင်ကိုဖျက်ဆီးပြီးဒေသရင်းနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးပမ်းမှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်လည်းပြဿနာကိုဖြေရှင်းနိုင်ရေးမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း19နိုင်ငံနဲ့ကုလသမဂ္ဂနိုင်ငံတကာအကူအညီပေးဖွဲ့စည်းတဲ့မနက်ပိုင်းထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးကြဖို့လည်းစီစဉ်ထားပါတယ်။